အာဖရိကတိုက်ကိုဖျက်ဆီးနေတဲ့ကမ္ဘာအရှိဆုံးမြစ်ဒဇင်ဖြစ်တဲ့နိုင်းမြစ်ကြီးပေါ်မှာအီသီယိုးပီးယားနိုင်ငံကရေကာတာတည်ဆောက်နေတာ၅နှစ်ကြာခဲ့ပြီးတဲ့နောက်မြစ်အောက်ပိုင်းမှာတည်ရှိတဲ့အီဂျစ်နိုင်ငံနဲ့ဆူဒန်နိုင်ငံတို့ကရေကာတာကြောင့်မြစ်ရေကျသွားပြီးစိုက်ပျိုးရေးပေါ်မှာတက်ရောက်မှုတွေရှိလာမှစိုးရိမ်နေကြပါတယ်။မြစ်ရေတုံးဆွဲမှုနဲ့ပတ်သက်လို့ဆက်ဆံရေးမပြတ်သဘောတူညီမှုတရားရရှိရေးအတွက်ညှိနှိုင်းနေကြတဲ့အကြောင်း VOA သတင်းတောက် Edward Uranian Cairo မြို့ကနေပေးပို့လာတဲ့သတင်းဆောင်ပါကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
အီဂျစ်နိုင်ငံကိုနိုင်မြစ်ကြီးရဲ့လက်ဆောင်ဆိုပြီးရှေးဂရိသမိုင်းပညာရှင်ဟာရဒီဒက်စ်ကတင်စားခေါ်ခဲ့ပြီးတဲ့နောက်နှစ်ပေါင်း2000ကြာဒီကနေ့ခေတ်မှာတော့အီဂျစ်နိုင်ငံရဲ့ရေရရှိရဟာချိန်ချောင်းမှုတွေနဲ့ရင်ဆိုင်နေရပါပြီ။နိုင်မြစ်ရဲ့မျက်လက်တက်တစ်ခုပေါ်မှာအီသီယိုးပီးယားနိုင်ငံက2013ခုနှစ်ကစပြီးတော့ရေကာတာတည်ဆောက်နေတာပြည်စည်းလို့နေနေပါပြီ။1929နိုင်ငံတကာသဘောတူညီချက်နဲ့နိုင်မြစ်ရေကိုဝေမျှတုံးဆွဲနေတဲ့အီဂျစ်နိုင်ငံကအီသီယိုးပီးယားရဲ့ရေကာတာတည်ဆောက်ရေးတွေအလုံးလောက်မရတော့မှကိုစိုးရိမ်လာနေပါတယ်။ပြည်ခရက်နှစ်တွေတုန်းကအီသီယိုးပီးယားနိုင်ငံမျိုးတော့အက်ဒစ်အဘဘာကိုလာရောက်လဲပတ်ခဲ့တဲ့အီဂျစ်သမ္မတအဗ်ဒယ်ဖာတာ LCC ကသူ့ရဲ့စိုးရိမ်ချက်တွေကိုရှင်းရှင်းလင်းလင်းနဲ့အေးအေးဆေးဆေးအခုလိုချပြခဲ့ပူပါတယ်။
ဒီကရတီဆောက်လိုက်ခြင်းအဖြစ်အီသီယိုးပီးယားနိုင်ငံဖွံ့ဖြိုးတိုးတက်အောင်မြင်လာမှာပါ။ဒါပေမဲ့အီဂျစ်နိုင်ငံသားတွေနိုင်မြစ်ထဲကလာတဲ့ရေကိုပဲအမိပြုပြီးအသက်ရှင်သန်နေရတယ်ဆိုတာကိုလည်းသတိပြုစေချင်ပါတယ
်။ဒါဟာစိုးရိမ်စရာကောင်းတဲ့အချက်ဖြစ်တယ်လို့ရေအေးကျွမ်းကျင်သူတွေကပြောပါရယ်။ဗြိတိန်နိုင်ငံက British Overseas Development Institute ကကျွမ်းကျင်သူ Guy Jobbins ကတော့အခုလိုသုံးသပ်ပါရယ်။
99% of Egypt's water comes through the Nile.
အီဂျစ်နိုင်ငံရဲ့တောက်သုံးရေ99%ကနိုင်မြစ်ကလာတာပါ။ဒါကြောင့်အီဂျစ်နိုင်ငံရဲ့စိုက်ပျိုးရေးစက်ရုံလုပ်ငန်းနဲ့တောက်သုံးရေရရှိမှုပေါ်တက်ရောက်မှုတွေရှိပါတယ်။နိုင်မြစ်ကစီလာမဲ့ရေပမာဏအပြောင်းလဲဖြစ်မဲ့ကိစ္စရမျိုးဒါမှမဟုတ်လဲအဲ့ဒီရေတွေဖွင့်ချပေးမဲ့အချိန်နဲ့ပတ်သက်တဲ့ဘလို့ကိစ္စမျိုးကိုမဆိုအီဂျစ်ဘက်ကတော့စိုးရိမ်မှုရှိနေပါတယ်
။အီသီယိုးပီးယားရဲ့ရေကာတာတဲ့ကြောင့်အီဂျစ်နိုင်ငံရဲ့စိုက်ပျိုးရေးနဲ့နေ့စဉ်လူမှုဘဝတွေပေါ်ဘလို့တက်ရောက်မှုတွေရှိလာမလဲဆိုတော့ကိုရောဘယ်သူကမှတည်တည်ချာချာမပြောနိုင်နေပါဘူး။ဒါပေမဲ့လည်းအီဂျစ်နိုင်ငံမှာတည်ဆောက်ထားတဲ့ Aswan High Dam ရေကာတာမှာတော့အပြောင်းအလဲတွေစပြီးတွေ့လာနေပါပြီ။အဲ့ဒီရေကာတာကိုဆူဗီယက် Union က1980ခုနှစ်မှာကူညီတည်ဆောက်ပေးခဲ့တာပါ။မြေကြီးခန့်ချတဲ့နေရာတွေတိုးလာနေတဲ့အတွက်ဆက်ပြိုးရေးလုပ်ငန်းတွေမှာတက်ရောက်မှုတွေရှိလာနေပြီလို့တချို့ကသတိပေးပါရယ်။ Guy Jobbins ကပဲအခုလိုပြောပါရယ်
။ So therefore Egypt is very concerned about anything that might change the amount of water that comes down the Nile.
နိုင်မြစ်ကနေအီဂျစ်နိုင်ငံရဲ့စီးဝင်မဲ့ရေတွေနည်းသွားမဲ့ဆိုရင်ဒီဒေသကိုကျော်ပြီးပင်လယ်ထဲစီးသွားမဲ့မြေတွေလည်းနည်းသွားပါလိမ့်မယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောတူညီမှုရအောင်ဆက်ပြီးတော့ဆွေးနွေးနေကြပါရယ်။အီဂျစ်နိုင်ငံခြားရေးဝန်ကြီးဆမက်ဆူကရီနဲ့အီသီယိုးပီးယားနဲ့ဆူဒန်အရာရှိတို့က African Union ထိပ်သီးညီလာခံမှဇန်နဝါရီလကတွေ့ဆုံခဲ့ပါတယ်။အထက်အငင်းပွားနေတဲ့အကြောင်းအရာကတော့အီသီယိုးပီးယားအနေနဲ့သူရဲ့ရေလောင်ခန်းကြီးထဲကို7နှစ်တကြိမ်ရေဖြစ်မလား၊ဒါမှမဟုတ်3နှစ်တကြိမ်ရေဖြစ်မလားဆိုတဲ့ကိစ္စပါ။ဒီကိစ္စကအီဂျစ်နိုင်ငံရဲ့ရေတွန်းဆွဲမှုအပေါ်အကန့်အသတ်တွေဖြစ်လာစေနိုင်တယ်လို့သတင်းထောက် Hishman Qasem ကပြောပါတယ်
။ If no deal is reached over thereIt could be catastrophic because it could mean
တကယ်လို့သဘောတူညီမှုမရခဲ့ဘူးဆိုရင်ခြေနေတွေအတော်ဆိုးရွားသွားနိုင်ပါတယ်။ဘာကြောင့်လဲဆိုတော့အီဂျစ်နိုင်ငံကလက်ရှိစိုက်ပျိုးမှုတွေအတော်များများရည်ရတော့မှာမဟုတ်တလို့မုခောင်ကြီးရှာပြီးတော့ပြင်းထန်ဆိုးရွားတဲ့တယောက်မှုတွေဖြစ်လာပါလိမ့်မယ်
။အီသီယိုးပီးယားဘက်ကနိုင်မြေပေါ်တိချောက်မဲ့ဘလို့ရေကာတာမျိုးကိုမဆိုဖျက်ဆီးပစ်မယ်ဆိုပြီးတစ်ချိန်ကသတိပေးခဲ့တဲ့သမရဟောင်းဟူစီမူဘာရက်လက်ထက်ကစစ်ဖြစ်လို့နေတီဖြစ်ခဲ့ဖူးပါတယ်။ဒါပေမဲ့လည်းတဟာကောင်းမွန်တဲ့ရွေးချယ်မှုတော့မဟုတ်ဘူးလို့သတင်းထောက် Hishman Qasem ကပြောပါရယ
် If there's a diplomatic failure and Egypt
ရေကလူများတာမန်ကြီးလုပ်ငန်းတွေမအောင်မြင်ဖြစ်ပြီးတော့အီဂျစ်ဘက်ကစီးအင်အားကိုအသုံးပြုလာမယ်ဆိုရင်ဒါဟာအီဂျစ်သမိုင်းမှာအကြီးမားဆုံးတာမန်ကြီးကျဆင်းမှုသာဖြစ်လာပါလိမ့်မယ်။နောက်ပြီးတော့အီဂျစ်ရဲ့စစ်လက်နက်ပစ္စည်းရရှိရေးပေါ်မှာတယောက်မှုတွေလည်းဖြစ်သွားစေမှာပါ။
တချိန်ထဲမှာပဲအီဂျစ်သမ္မတ LCC ကလည်းဒီကိစ္စကိုတာမန်ကြီးနှိမ့်လာနေတာဆက်ပြီးပြောဆိုဆွေးနွေးသွားမယ်လို့ပြောပါရယ်ရှင်။